ဝန်ဆောင်မှုလုပ်ငန်းတွေကြောင့်မြန်မာစီးပွားရေးတိုးတက်မှုအားကောင်းလာပေမဲ့နိုင်ငံတကာအရန်ငွေကြေးဟာနှိမ့်ချနေဆဲဖြစ်ပြီးငွေဖောင်းပွားမှုဖိအားကလည်းတိသာထင်ရှားလာတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောကြားလိုက်ပါတယ်။ဒီလိုအန္တရာယ်တွေရှိနေပေမဲ့လည်းစီးပွားရေးအလားအလာကတော့အားတက်ဖွယ်ပါပဲလို့ဆိုပါတယ်။2013-14 နဲ့2014-15တို့မှာတိုးတက်မှုနှုန်းအနည်းငယ်တက်လာသလိုငွေဖောင်းပွားမှုနှုန်းကလည်းဆက်ပြီးမြင့်နေမယ်လို့ IMF ကခန့်မှန်းထားပါတယ်။လက်ရှိရာသုံးငွေဆင်းလုံငွေပြမှုဟာပိုးပြီးများလာဖို့ရှိပေမဲ့လည်း2014-15ရှေ့လျှောက်ဓာတ်ရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ဆက်ပြီးဝင်လာတဲ့ငွေကြေးတွေအကူအညီတွေကြောင့်ခုသာခံသာရှိလိမ့်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံဘဝပန်းအင်းနဲ့နိုင်ငံတကာအရန်ငွေကြေးဖြည့်တင်းဖို့နဲ့ငွေကြေးဆိုင်ရာမူဝါဒတွေအပေါ်မှာအာရုံစိုက်ဖို့လိုတယ်လို့ IMF ကအကြံပေးပါတယ်။ဘဏ္ဍာငွေကြေးကဏ္ဍကိုဖြည့်လျှော့ပြီးဖွင့်ပေးတာကိုသတိကြီးကြီးထားပြီးရှေ့ဆက်လှုပ်ဆောင်သင့်ပြီးကြီးကြပ်မှုစွန့်ရင်ဖွံ့ဖြိုးတိုးတက်လာတာနဲ့အညီဖြစ်တယ်လို့ IMF ကပြောပါတယ်။ IMF ရဲ့စောင့်ကြည့်လေ့လာတဲ့အစီအစဉ်ကနေမတ်လ28ရက်နေ့ကဒုတိယအကြိမ်မြောက်ထုတ်ပြန်တဲ့သုံးသပ်ချက်တည်းမှာအခုလိုဖော်ပြထားတာဖြစ်ပါတယ်။